ဖိလစ်ပိုင်နိုင်ငံမှာတော့မွတ်စလင်သဘုံအုပ်စုတစုအနေနဲ့အဖွဲ့ငယ်လေးတွေခွဲလှုပ်ရှားလာတာကြောင့်ပြီးခဲ့တဲ့နှစ်၅လကြာတိုက်ခိုက်မှုတွေဒီနောက်ထပ်တိုက်ခိုက်မှုတွေပြန်ဖြစ်လာနေတာမို့ဖိလစ်ပိုင်အစိုးရတပ်တွေဘက်ကလည်းတံပြန်ပြင်ဆင်မှုတွေပြုလုပ်နေပါတယ်။နိုင်ငံတောင်ပိုင်းကမော်ရော်ဝီမြို့ကြီးမှာစစ်ပွဲတွေစဖြစ်စေခဲ့တဲ့ Morte Group က IS Islamic အကြမ်းဖက်တွေကိုထောက်ခံတဲ့ဒီဖိလစ်ပိုင်သဘုံအုပ်စုအနေနဲ့ပြီးခဲ့တဲ့အောက်တိုဘာလတိုက်ပွဲတွေအပြီးကတည်းကရှေ့တန်းစခန်းငယ်ပေါင်း10ခုဖြန့်ခွဲချလိုက်ပြီးအင်အား300ခန့်ရှိတယ်လို့ဖိလစ်ပိုင်အင်တာနက်သတင်းစာမျက်နှာ Replay မှာဒီဘက်ထဲဖော်ပြလိုက်ပါတယ်။ဖိလစ်ပိုင်စစ်တပ်အနေနဲ့လည်းတိုက်ခတ်မှုတွေပိုရှိလာမှာကြွယ်ပြင်ဆင်မှုတွေလုပ်နေပါတယ်။ဇန်နဝါရီ30တုန်းကဖိလစ်ပိုင်အစိုးရတပ်တွေအနေနဲ့မာရဝီမြို့မှာမဟာဗျူဟာစခန်းပစ်တစ်ခုဖွင့်လိုက်ပြီး IS သွေးကြွတွေကိုအားကျတဲ့ Morte အကြမ်းဖက်အဖွဲ့တွေကိုဒီမျိုးနဲ့ပြန်ပွေမလာနိုင်အောင်ကောက်ကွယ်ဖို့ပြင်ဆင်ခဲ့တယ်လို့ဖိလစ်ပိုင်သမ္မတရုံးအင်တာနက်စာမျက်နှာမှာဖော်ပြခဲ့ပါတယ်။ပြေခဲ့တဲ့နှစ်တိုက်ပွဲတွေအတွင်းမော်တေးဖွဲ့ရဲ့အဓိကခေါင်းဆောင်တွေတိုက်ပွဲမှာကျဆင်းခဲ့ပြီးအဓိကတပ်ခဲရေးသမားပေါင်း1128ဦးထဲက900ခန့်ကျဆင်းခဲ့ပေမဲ့ဒီပေါ်မခံမရက်ဆက်ဖြစ်နေတဲ့မသေးပဲကျန်ခဲ့တဲ့တပ်ခဲရေးသမားတချို့ရှိနေတယ်လို့ကြားကျင်သူတွေကဆိုပါတယ်။ဒီအုပ်စုအဖွဲ့ဝင်တွေပြန်လည်ရှားလာတာကြောင့်ခရစ်ယာန်အများစုရှိတဲ့ဖိလစ်ပိုင်နိုင်ငံထဲမှာတမိုင်းဝင်မွတ်စလင်နေထိုင်ရာနိုင်ငံတော်ပိုင်းမင်ဒါနာကိုကျွမ်းမှာလူများစုအုပ်စိုးလာတဲ့အပေါ်မကျေနပ်မှုတွေကိုတိုက်ပွဲတွေနဲ့ဖြစ်ရှင်းလာခဲ့ပေမဲ့အခြေအနေကဆက်လက်ဆိုးဝါးနေဆဲဖြစ်တယ်လို့တုံ့တက်သူတွေကထောက်ပြနေပါတယ်။